တော်ရရှိမှာခင်ဗျာဒေါက်ဆန်းစုကြည်အလွန်ကာလအတွက်ပြင်ဆင်ကြရမယ်ဆိုတဲ့အပန်းတွေကိုကြားနေရပါတယ်တိုင်းသားပါတီတွေကလည်းသူတို့ချင်းချင်းညီညွတ်ကြမှာဖြစ်တော့မယ်ဖက်ဒရယ်စနစ်အတွက်ရှေ့လျားလာတဲ့ခီးတစ်ခုကိုဖျက်ကြရအောင်မယ်လို့နားလည်နေကြသလိုရခိုင်ပြည်တွင်းမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကလည်းလူတိုင်းရင်ထဲမှာစိတ်အနှောက်အယှက်ဖြစ်နေကြပါတယ်တရားဓာတ်ခုကတော့မြမပြည်နိုင်ငံရေးဟာကိုချင်းချင်းညီညွတ်ရေးပြိုကွဲမှုတွေကြမှာမတ်တပ်ရဖို့ကြိုးစားနေကြရအောင်ပါဒီတစ်ပတ်မှာတော့ဒီမိုကရက်တစ်အသွင်ကူးပြောင်းရေးကာလရဲ့အန္တရာယ်များအကြောင်းလေ့လာကြည့်ကြရအောင်ပါဆီယနာရှင်စနစ်မှာဒီမိုကရေစီသောစရန်ကိုရေးသားခဲ့သူပမ်မောက်ခါတူကတော့မြန်မာပြည်နိုင်ငံရဲ့ချင်းနီကိုအခုလိုသုံးသပ်ပြခဲ့မှုပါတယ်လူတွေအားလုံးကဒေါအောင်ဆန်းစုကြည်လွန်နိုင်ငံရေးကိုမျှော်ကြည့်နေကြပြီမယ်သူတို့ကိုယ်တိုင်ပြင်ဆင်မှုမှာတော့အတော်လေးအားနည်းနေတာကိုတွေ့ရပါတယ်တကယ်တော့ဒေါဆုအွန်နိုင်ငံရေးကာလဟာတိတ်ပြီးကြောက်ဖို့ကောင်းပါတယ်ဒေါအောင်ဆန်းစုကြည်ကိုကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေပြည်သူလူထုမှာတခြားရွေးချယ်စရာအားကောင်းမောင်းတံပါတီတစ်ခုရှိမနေပါဘူးတိုင်းရင်းသားပါတီတွေကတော့သူတို့နိုင်ငံတော်တိုးတက်ရေးအတွက်ဘုံသဘောဆောင်တဲ့ဆွေးနွေးမှုတွေဘုံရည်မှန်းချက်တွေရှိနေကြပြီမယ်မြေပြတ်နိုင်ငံရေးအင်အားစုမှာတော့တောက်စုနဲ့တောက်စုဩဇာလွှမ်းရေးရှေ့ရောက်ရေးကိုပဲဥတည်နေပါတယ်စစ်ဘိုလ်ချုပ်တွေနဲ့ကွာခြားမှုကအဲ့ဒါပါပဲစစ်ဘိုလ်ချုပ်တွေမှာကသူတို့ချင်းအယူဆမတူတာတွေရှိပေမဲ့နိုင်ငံတော်လုံခြုံရေးသူတို့ရဲ့အကျိုးစီးပွားကာကွယ်ရေးနဲ့ပတ်သက်လာရင်ညီညွတ်ကြပါတယ်2008အခြေခံဥပဒေဟာသူတို့ရဲ့ခံတပ်ဖြစ်တယ်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ဖက်ဒရယ်စစ်ကိုညှိယူတဲ့အခါ2008အခြေခံဥပဒေပေါ်မှာပဲဆွေးနွေးမယ်တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေတောင်းဆိုနေတာနဲ့မတူပါဘူးတကယ်တော့နိုင်ငံရေးဆိုတာ system structure speak တို့ခေါ်တဲ့ S 3လုံးပေါ်မှာစဉ်းစားကြပါလေဘလို့စနစ်ထဲမှာတည်ရှိနေတယ်လဲကိုယ့်အဖွဲ့ရဲ့ဖွဲ့စည်းပုံကဘလို့လဲကျက်လက်သလားပြူပြဲဖြစ်နေသလားဘလို့အင်အားမျိုးဘလို့အရှိန်မျိုးနဲ့ပြေးကြမှာလဲဆိုတဲ့မိကွန်း၃ခုကိုမေးဖို့လိုပါတယ်ဒါကြောင့်လဲအမေရိကန်ပြည်ထောင်စုမှာ Paris နဲ့ကိုသွားတဲ့အခါဖက်ဒရယ်ဆိုရဖွဲ့ကျင်သူနဲ့ဖက်ဒရယ်စနစ်ဆန့်ကျင်သူတွေကြားမှာအယူဆကွဲပြားခဲ့ကြပါတယ်။တယောက်တမ်းမှုကိုတယောက်လေးထားခဲ့ကြပါတယ်။သောမဂျက်ဖာဆင်ကဘိုးဆိုရရဲ့ချုပ်ကိုင်းလွန်းမှုဟာပြည်နယ်ဆိုရအကျိုးစီးပွားကိုထိခိုက်နိုင်တယ်လို့ဝေဖန်ထောက်ပြခဲ့တယ်လို့တခြားတစ်ဖက်ကလည်းအဆိုရဘက်ကသာချုပ်ကိုင်းလုံမထားဘူးဆိုရင်ပြည်နယ်တွေဟာသူတို့ဒေသတွင်းပြဿနာကိုတောင်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြန်လည်ခြေပါကြပါတယ်။ဒါပေမဲ့သူတို့တွေဘလို့ပဲအယူဆတွေကွဲနေပါစေ။ပန်းတိုင်းပွင့်ပါစေ။ပညာရှိတိုင်းညှက်ခုံရပါသည်ဆိုတဲ့အယူအဆကိုတကယ်စွဲကင်သူတွေဖြစ်ကြပါလေ။ဒါကြောင့်လဲနိုင်ငံရေးကောင်းဆောင်တစ်ယောက်ဟာကိုယ်တကွေမှာအယူအဆရှုံနေခဲ့ပြီမဲ့နောက်ထပ်တကွေမှာတော့ပြန်လဲဥဆောင်မှုရခဲ့ပါလေ။အာဏာချုပ်တွေကိုလေ့လာယူပြီးအမေရိကန်နိုင်ငံရေးကိုတဆင့်ချင်းပြောင်းလဲခဲ့ကြပါလေ။မြန်မာပြည်ရဲ့နိုင်ငံရေးယဉ်ကျေးမှုကတော့လွတ်လပ်ရေးရပြီးကာလထဲဆိုပါလေ။လွတ်လပ်ရေးရပြီးကာလမှာဖတ်စမလကွဲပြီမဲ့အုပ်စုတိုင်းမှာလူတို့လက်ခံယုံကြည်တဲ့ခေါင်းဆောင်တွေနိုင်ငံရေးသမားတွေအများကြီးပါဘိုးကျော်ဆန်းဦးနုတခင်တန်းထွန်းဦးကျော်ငင်းဦးဘဆွေစတဲ့နိုင်ငံရေးသမားတွေဟာအယူအဆမျိုးစုံနဲ့ပြည်သူကိုလမ်းပြခဲ့ကြပါတယ်ညီညွတ်ရေးမတီးဆောက်နိုင်တာကလွဲလို့သူတို့မှာနိုင်ငံရေးအတွေးအခေါ်တွေရှိနေကြပါတယ်ဒါပေမဲ့မြန်မာပြည်ရဲ့လက်ရှိနိုင်ငံရေးမှာတော့ညီညွတ်ရေးပြိုကွဲနေုံသာမကဒေါအောင်ဆန်းစုကြည်အလွန်ကာလမှာပြည်သူကယုံယုံကြည်ကြည်လက်ခံနိုင်မဲ့ခေါင်းဆောင်တွေပေါ်ထွက်လာအောင်ကြိုးစားမှုညှောနှဲနေပါလေနိုင်ငံရေးလမ်းစဉ်တွေအတွေးခေါ်တွေကဝေးလူမိမိဘဝရတ္တိရေးအတွက်အပေးပန်ထူထောင်နေရရင်အချင်းချင်းတယောက်နဲ့တယောက်ဆွဆွဲချနေနေတာတွေကိုစိတ်မကောင်းပွဲတွေ့နေရပါတယ်အမင်းမတူရင်ရန်သူတူလီကိုဆိုတဲ့တစိုက်တွေအောက်မှာအချိန်ဖြုတ်ပိတ်မိနေကြပါတယ်နိုင်ငံရေးသမားတွေကိုယ်တိုင်ကခြားစားအကျင့်ပြတ်အုပ်စုဖွဲ့ရန်ဖြစ်လာတဲ့အခါပြည်သူတွေမှာနိုင်ငံရေးကိုယုံကြည်ဖို့ခက်ခဲလာခဲ့ပါတယ်အထက်မှာပြောခဲ့တဲ့လိုမျိုးစနစ်ဖွဲ့စည်းပုံနဲ့အရှိန်ဆိုတဲ့ S3 လုံးမှာတလုံးညင်းစီဟာဖေဖေထိုးစင်နေပါတယ်ဒါမြန်မာပြည်နိုင်ငံရဲ့ယဉ်ကျေးမှုရဲ့ဒလိထုံးစံဆိုရင်တော့ရင်မောစရာကောင်းလာပါလေတော်ရရှိမှာခင်ဗျာစစ်ဘုံချုပ်တွေကတော့ဒေါအောင်ဆန်းစုကြည်အလွန်ကာလကိုပြင်ဆင်ထားပြီးသားဖြစ်ပါတယ်ဒေါ်စုကိုဗဟိုပြုလဲပတ်နေတဲ့နိုင်ငံရေးအခင်အချင်းအလွန်မှာဘလို့ဒီဇိုင်းနဲ့သွားမယ်ဆိုတာကိုတွက်ချက်ထားပုံရပါတယ်ဒါကြောင့်လဲဒေါ်စုအလွန်နိုင်ငံရေးဟာပို့လို့ကြောက်ဖို့ကောင်းပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့သူတို့ရည်မှန်းချက်တွေနဲ့သူတို့တွားနိုင်ပြီမဲ့မြေပြတ်နိုင်ငံကြီးလောကကတော့အစင်မပြေမှုတွေကြားတယောက်နဲ့တယောက်ဆွဲချရင်း နုံနဲ့နေမှာအမှန်ပါဒါကြောင့်လဲလူငယ်တွေအနေနဲ့ကျွန်တော်တို့ခေတ်ကနိုင်ငံရေးသမားတွေရဲ့အားနည်းချက်ဒီကိုလေးလာသင်ကြပြီးပြည်သူယုံကြည်လေးစားလောက်တဲ့နိုင်ငံရေးသမားတွေပေါ်ထွက်လာဖို့ပြင်ဆင်ကြဖို့တိုက်တွန်းနေကြခြင်းပဲဖြစ်ပါတယ်တကယ်တော့ဒီမိုကရက်တစ်အသွင်ကူးပြောင်းရေးမှာကြောက်စရာအကောင်းဆုံးအန္တရာယ်ကတော့အတိုက်ခံတွေဟာညီညွတ်တဲ့နိုင်ငံရေးဖွဲ့စည်းပုံနဲ့အနာဂတ်ကိုမရွှေ့ရှားနိုင်ခြင်းပဲဖြစ်ပါတယ်ဒါကြောင့်လဲအာရအနွေဦးမှာဆက်လို့အာဖရိကအထိအာနာရှင်လက်အောက်မှာလွတ်မြောက်ဖို့ကြိုးစားတဲ့နိုင်ငံတွေဟာကိုချင်းချင်းကြားကနိုင်ငံရေးပဋိပက္ခတွေတဲ့ကြားထဲမှာကြောင်ပိတ်မိနေပြီးအာနာရှင်ဟောင်းတွေကတော့နောက်ွယ်ကနေအေးအေးဆေးဆေးထိုင်ကြည့်နေကြပါတယ်ပြဒနာအသက်တွေအောက်မှာသူတို့ဟာတရားခံအဖြစ်မှယာယီလွတ်မြောက်သွားကြပါတယ်သောရရှင်မြမပြည်သူတွေလည်းပြဒနာနဲ့ပါတဲ့လူအဖွဲ့အစည်းကိုဥဆောင်နိုင်မဲ့နိုင်ငံရေးသမားတွေနဲ့စုံစည်းနိုင်ကြပါစေလို့ဆုတောင်းလိုက်ပါရစေ